မက္ကဆီကိုနိုင်ငံမှာလှုပ်သွားတဲ့ငရင်တန်ရဲ့အပျက်စီးတွေကိုလိုက်လံကြည့်ရှုဖို့အစိုးရအရာရှိတွေကိုတင်ဆောင်လာတဲ့ရဟယင်တောက်ချာတွေကပြက်ကြလို့မြေပြင်မှာရှိနေတဲ့သူ2ဦးသေဆုံးသွားရပါတယ်။ရဟယင်မှာပြည်တယ်ဝင်ကြီးအယ်ဖွန်ဆိုနာဗရီတာပရီတာနဲ့အောက်ဆာကပြည်နယ်အုပ်ချုပ်ရေးမှူးအလဟန်ဒရိုမူရက်တိုလိုက်ပါလာပြီးတော့သူတို့ကတော့ကြီးကြီးကျယ်ကျယ်ထိခိုက်ဒဏ်ရာမရပါဘူး။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာတောက်ကြတွေကလှုပ်သွားတဲ့ငရင်ကြောင်းအနည်းချင်းထိခိုက်ပျက်စီးမှုတွေဖြစ်ပြီးတော့တေကျေဒဏ်ရာရတဲ့တဲ့င်းတွေတော့ချက်ချင်းထွက်မလာပါဘူး။အမေရိကန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရတော့ငရင်ပြည်အား 9.2% ရှိပြီးတော့ငရင်ဗဟိုချက်ကတော့ Pacific ကန်ယူရန်နဲ့ကူရဲရိုပြည်နယ်နေဆန္ဒကတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အောက်ဆာကပြည်နယ်ကျေးလက်ဒေသမှာဖြစ်ပါတယ်။အဲ့မှာတော့တချို့အဆောက်အုံတွေပေါ်ရန်ပျက်စီးသွားတယ်လူတသိန်းနောက်လက်စစ်ပြတ်တောက်သွားတယ်လို့အိုဆာကာပြည်နယ်အရာရှိတွေကပြောပါတယ်နေအိမ်တွေပျက်စီးလို့နေလို့မရတဲ့သူတွေအတွက်ကယ်ဆယ်ရေးစခန်းတွေအစိုးရကဖွင့်လှစ်ပေးထားပါတယ်နေရင်က10မိနစ်လောက်ကြာအောင်လှုပ်ပြီးတော့မက္ကဆီကိုစီတီမြို့တော်ကအထက်မြင့်အဆောက်အုံတွေရိမ်းထိုးသွားခဲ့တယ်လို့တက်တန်းကြာအဆောက်အုံတွေရဲ့နေရန်အင်္ဂရီတွေမှာပကြားအရာတွေပေါ်ခဲ့ပါတယ်အဲ့မက္ကဆီကိုစီတီနဲ့မက္ကဆီကိုနိုင်ငံတောင်ပိုင်းဒေသဟာပြီးခဲ့တဲ့နှစ်စက်တင်ဘာလမှာအပြည့်အစည်တော်တော်ဖြစ်ခဲ့ရတဲ့ငရင်တန်ကနေပြန်ပြီးတော့နလန်ထူဖို့စူးစမ်းနေရတဲ့အနေအထားမှာရှိနေတာပါဒါကြောင့်မလို့တောက်ချာနေကငလင်လဲလှုပ်ရောစက်တင်ဘာလကလို့ဖြစ်မှာဆိုလို့လူတွေလမ်းမဘော်ကိုထွက်ပြေးခဲ့ကြပါရဲ့ရှင်